ကနေဒါနိုင်ငံကထပ်မံပိတ်ဆို့အရေးယူလိုက်တဲ့စီးရင်ကိုထုတ်ပြန်လိုက်ရမှာစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကလူစီးရင်မှာထိတ်ဆုံးကပါဝင်လာပါတယ်ကနေဒါရဲ့ပိတ်ဆို့အရေးယူစီးရင်မှာကုမ္ပဏီ၃ခုနဲ့ဝန်ကြီးအဖွဲ့ဝင်တွေပါဝင်လူပုဂ္ဂိုလ်၁၂ဦးပါဝင်ကြပါတယ်စီးပွားရေးလုပ်ငန်း၃ခုကတော့ Dynasty International Company Limited International Gateways Group နဲ့ Asia Sun Group တို့ဖြစ်ကြပါတယ်လူပုဂ္ဂိုလ်တွေကတော့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းပြန်ကြဲဝင်ကြီးဌာနဝင်ကြီးဗိုလ်ချုပ်မောင်မောင်အောင်နေဆက်ရေးရဝင်ကြီးဌာနပြည်တော်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးဝင်ကြီးထွန်းထွန်းနောင်တရားစရတဲ့သဘောပေါ်ဝင်ကြီးထိသိမ်းဝင်ကြီးဌာနဝင်ကြီးဦးခမောင်ကြီးစွန့်ရင်ဝင်ကြီးဌာနဝင်ကြီးဦးမျိုးမြင့်ဦးရက်စစ်စွန့်အားဝင်ကြီးဌာနဝင်ကြီးဦးသောဟန်းစီမံကိန်းနဲ့ဗဟိုင်းဝင်ကြီးဌာနဝင်ကြီးဦးဝင်းရှိန်စက်မှုဝင်ကြီးဌာနဒုတိယဝင်ကြီးဦးကိုကိုလွင်ဒုတိယဗိုလ်ချုပ်ကြီးအောင်စိုးပြည်ထောင်ဝင်ကြီးဌာနဒုတိယဝင်ကြီးဗိုလ်ချုပ်စင်မင်းထက်တို့ပါဝင်ကြပါတယ်အရသားတွေကဥော်မုံမြင့်ဥလိုက်မုံမြင့်နဲ့ဥမျိုးသစ္စာတို့ကတော့မြန်မာစစ်တပ်ကိုလက်နဲ့အကူအညီပေးနေတဲ့ Dynasty International Company Limited ကုမ္ပဏီထူထောင်သူတွေနဲ့ဒါရိုက်တာတွေဖြစ်ကြပါတယ်